台湾အစိုးရကိုဖိအားပေးတဲ့အနေနဲ့တရုတ်အစိုးရကထိုင်ဝမ်နိုင်ငံရေးခေါင်းဆောင်တွေကိုတရုတ်နိုင်ငံနဲ့ပြည်ဝင်ခွင့်ပိတ်ပင်လိုက်ပြီးပိတ်ဆို့တံခတ်မှုတချို့ကိုလည်းချမှတ်လိုက်ပါတယ်။နောက်ထပ်အမေရိကန်လွှတ်တော်မှတ်တွေထိုင်ဝမ်ကိုတောရောက်ပြီးမနေ့ကထိုင်ဝမ်သမ္မတနဲ့တွေ့ဆုံခဲ့တာအတွက်ထိုင်ဝမ်အနီးစီးရဲလက်ချက်မှုတွေပိုးပြီးလှုပ်သွားမယ်လို့တရုတ်နိုင်ငံကကြေညာခဲ့တယ်လို့ဒီကနေ့မှာတော့တံခတ်ပိတ်ဆို့မှုတွေကိုချမှတ်လိုက်တာပါ။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီဖလိုစီရဲ့ခီးစဉ်ကြောင့်တရုတ်နိုင်ငံဘက်ကဒေါသထွက်တဲ့အလားတူအခုအမေရိကန်လွှတ်တော်အမတ်တွေရဲ့ခီးစဉ်ကိုတရုတ်ဘက်ကတုံ့ပြန်ချင်းချောက်တာလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဘက်ကတော့လွှတ်တော်အမတ်တွေရဲ့ငြိမ်းချမ်းစွာတောက်ရောက်တဲ့ခီးစဉ်အပေါ်မလိုအပ်တဲ့အလွန်ကျွံတုံ့ပြန်တာမျိုးမလုပ်ဖို့တရုတ်ကိုသတိပေးပြီးဒီရေလက်ထိုင်ဝမ်ရေလက်ချမ်းနဲ့ပတ်သက်လို့လက်ရှိအနေအထားကိုတစ်ဖက်သက်ပြောင်းလဲတာမျိုးမလုပ်ဖို့တိုက်တွန်းပါတယ်။အမေရိကန်ထက်လွှတ်တော်အရှေ့အာရှနဲ့ Pacific ဆိုင်ရာနိုင်ငံခြားဆက်ဆံရေးကော်မတီနဲ့နိုင်ငံတကာစိုက်ဘာလုံခြုံရေးဆိုင်ရာကော်မတီခွဲဥက္ကဋ္ဌအထက်လွှတ်တော်မှ Edward Markey ဦးဆောင်တဲ့အဖွဲ့ကမနေ့ကထိုင်ဝမ်သမ္မတဆိုင်ဝမ်နဲ့တွေ့ဆုံတာဖြစ်ပြီးဒီခီးစဉ်အမေရိကန်ပြည်ထောင်စုပါတီကြီးနှစ်စလုံးကအချင်းချမ်းမြင့်စွာသဘောတူချမှတ်ထားတဲ့မူရတော့ရောက်တာလို့ပြောပါတယ်။တရုတ်ဘက်ကနောက်ဆုံးအရေးယူတဲ့တဲမှာအမေရိကန်မှာခိုးလုံးတဲ့အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်သံမကြီးနဲ့အပြင်ထိုင်ဝမ်လွှတ်တော်အမတ်တချို့လည်းပါဝင်နေတာပါ။